ကရင်ပြည်နယ်မြဝတီခရိုင်လက်ကစ်ကော်မြို့တက်ထဲမှာကရင်မျိုးသားလူမျိုးရေးတပ် KNL ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေအကြားမှာဧပြီလ10ရက်ဒီကနေ့တိုက်ပွဲပြင်းထန်နေပါတယ်။ဒီကနေ့တိုက်ခိုက်မှုတွေအတွင်းစစ်ကောင်စီဘက်ကလေကြောင်းသုံးပစ်ခတ်တာတွေလည်းရှိတယ်လို့သိရပါတယ်။ VOA သတင်းတောက်မှအေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
KNU ကရင်မျိုးသားအစည်းအရုံးတက်မာ6နယ်မြေလေးကီကော်မျိုးတက်ကရက်ွက်တွေထဲမှာကရင်မျိုးသားလူမျိုးရေးတက် KNL ပြည်သူ့ကာကွယ်ရေးတက် PDF ပူးပေါင်းတက်တွေနဲ့စစ်ကောင်စီတက်တွေကြားမှာဧပြီလ10ရက်နေ့ကတိုက်ပွဲတွေပြင်းထန်နေပါတယ်မနေ့2နာရီလောက်ကတည်းကနှစ်ဖက်တိုက်ပွဲတွေဖြစ်နေတယ်လို့လည်းပြည်သူ့ကာကွယ်ရေးတက်ဖွဲ့ကဆိုပါတယ်တိုက်ပွဲတွေအတွင်းလေကြောင်းကပါတိုက်ခိုက်မှုတွေလုပ်ခဲ့ကြောင်းပြည်သူ့ကာကွယ်ရေးတက်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမုံကပြောပြပါတယ်
မနက်နံရီအစာရီတိုက်ပွဲဖြစ်တယ်သူတို့စစ်ကြောင်းလေးချီကျက်လာတယ်အဲ့ဒါနဲ့ဒီနေ့တိုက်ပွဲတွေတိကျနေတာဖြစ်သူတို့အင်အားဆက်မန်းတာတော့စစ်ကြောင်းမကြောင်းအင်အားဖြင့်ရတော့ရှိတယ်အလုံးပေါင်းစစ်ကြောင်းမကြောင်းဆိုတော့အင်အားကြီးရနေသွားတော့ဖြစ်
ဒီနယ်မြေစိုးမိုးကြီးဆိုပြီးတော့အဲ့လိုမျိုးပေါ့နော်သူတို့လေးကြီးပေါ်ကိုပြန်ပြီးတော့စိုးမိုးကြီးဆိုပြီးတော့ထွက်တာအာစစ်ကြောင်းလေးချီတာပေါ့ PDM ကရင်ယူနေပူပေါင်းတဲ့ကြောက်ကြောက်ဘွဲကအဲ့ဒီလေးကြီးပေါ်ကမှကျွန်တော်တို့နေကြနေရဆိုတော့ပဲနေရသွားပဲရောက်လဲဆိုတော့အောင်းကသိနေတော့ကိုနေရကိုနေနေရတာပေါ့နော်သူတို့အထင်လာတော့လေးရင်တွေပါပါလာတယ်လေးရင်နဲ့လည်းကျဲတယ
်လေးကြီးကမြို့တက်ထဲမှာဒေသခံတွေကမနေရကြတော့ပဲတောင်ရင်မြစ်တစ်လျှောက်နဲ့တောတောင်တွေထဲမှာပဲစစ်ဘေးရှောင်နေကြတာကြောင့်လက်နက်ကြီးတွေကျတဲ့အခါမှာတော့ဒေသခံတွေရဲ့အိမ်တွေအတော်များများပျက်စီးတာတွေရှိကြောင်းကိုစောမုံကပြောပါတယ်
ဟုတ်လည်းကြီးအတော်ဆုံးပြီတယ်မနေ့ကလေးကအဲ့လိုမျိုးသူတို့ကဟိုဖိကောင်းထွက်ပြီးဆိုလို့ရှိရင်မတင်လာတဲ့နေရာတွေကိုလည်းနဲ့ကြီးနဲ့ဆန်းလန်းပြစ်တယ်ပြစ်ပြီးမှအဲ့နေရာကိုသွားတယ်အဲ့ဒါလေးလေးမျိုးကအဲ့နေရာရှိတော့အဲ့ကိုဒီမြောက်ပေါ်နေလန်းလန်းပြစ်တာဆန်းလန်းပြစ်တာကအခုလိုနေနေကြတော့အဲ့ဒီလက်ပြုတ်ပြတ်တယ်အဲ့ဒီလက်ကြည့်တယ်လည်းကြီးနဲ့ပြစ်တော့အဲ့မောကိုကြတာများတယ်ဘယ်လိုပဲကနှစ်ယောက်တန်းရရဟုတ်ပဲ
နှစ်ဖက်တိုက်ပွဲတွေကြောင့်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေလေကြောင်းကနေတိုက်ခိုက်မှုတွေကြောင့်ပါစစ်ဘေးရှောင်နေတဲ့ပြည်သူတွေကတော့ထပ်မံပြီးနေရာတွေရွှေ့ပြောင်းပြေးနေရပါတယ်တိုက်ပွဲတွေပြင်းထန်တဲ့အတွက်စစ်ဘေးရှောင်နေပုံများလာတယ်လို့လည်းကရင်လူ့အဖွဲ့ရေးအဖွဲ့ KHRG ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကအခုလိုပြောပါတယ
်အဲ့မှာရှောင်းအတင်းမှာပေါ့လေစစ်ဘေးရှောင်နေရတဲ့ပြည်သူတွေကများတစ်ထက်များလာတယ်အခုကကျတော့ထောက်ဆောင်နေပါဝန်ကြီးလာရနေပြီလို့လည်းကျွန်တော်တို့ထမှန်ရတာပေါ့နော်ဒီလိုမျိုးရင်မှာပြေခမှုကြောင့်လို့ပြည်သူတွေထပ်ပြေးတိတ်ဆောင်နေရတယ်
တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကရော KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကပါထိခိုက်ဒဏ်ရာရရှိတာတွေလည်းရှိနေတာပါစစ်ကောင်စီရဲ့တပ်မ44ကဗိုလ်ကြီးတဦးကိုလည်းအရှင်ဖမ်းမိထားတယ်လို့လည်းပူးပေါင်းတပ်ဖွဲ့တွေဘက်ကဆိုပါတယ်စစ်ကောင်စီဘက်ကတော့ဒီကနေ့တိုက်ပွဲနဲ့ပတ်သက်လို့သတင်းထုတ်ပြန်တာတွေတော့မရှိသေးပါဘူးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးထိုင်းမြန်မာနယ်စပ်မဲဆောက်မြို့နီးမြန်မာဘက်မှာတော့စစ်ကောင်စီဘက်ကလီကျောင်းကနေတိုက်ခိုက်မှုတွေရှိနေကြောင်းထိုင်းသတင်းတွေမှာလည်းဖော်ပြကြပါတယ်ရှင်